ရင်တခါတော့ဆိုလို့ရှင် CEC တွေကထိပ်ပိုင်း3ရောက်ပေါ့နော်ဆရာရေပေါ့တွေ့တာပေါ့နော်အခုတခါကျတော့ CEC ဟိုတစ်ဖွဲ့လုံးလို့လို့နဲ့တွေ့တယ်ဆိုတော့ထူးခြားသလိုဖြစ်နေတယ်အဲ့တော့ဆရာတို့ဆွေးနွေးတဲ့နေရာမှာဘယ်လိုများထူးခြားချက်များရှိသလဲ
အဲကျွန်တော်တို့အရင်3ရောက်တွေ့တာနဲ့အခု9ရောက်တွေ့တာကိုတွဲပြီးတော့ပြောရရင်တော့3ရောက်နဲ့9ရောက်ဖြစ်သွားတယ်ဆိုတော့ဟာမြင်နေရမယ်လို့ကျွန်တော်အမြင်မှာတော့ဘာမှထူးခြားမှုမရှိဘူးဒေါက်တာဆုကြည်ကသူ့ CEC တစ်ဖွဲ့လုံးနဲ့သူအများအန်းတွေ့ဖို့သင့်တယ်ဟာတွေ့ဖို့အခွင့်အရေးရှိသင့်တယ်လို့ကျွန်တော်အဲ့လိုမြင်တာ
ဆရာတို့ဘယ်အကြောင်းအရာကိုဆွေးနွေးရဲဆိုတာကိုပြောနိုင်မလား
ကျွန်တော်တို့ပြောနိုင်သမျှကတော့အရင်ဆောင်ရွက်ခဲ့တဲ့အချက်တွေကိုပြောပါတယ်အဲ့ဒါကိုအစည်းအဝေးဖွဲ့ကသဘောထားကိုဆွေးနွေးတယ်နောက်ဆက်လုပ်မဲ့ဟာတွေကိုလည်းဆွေးနွေးတယ်အဲ့ဒါကိုစီစီနဲ့ဆွေးနွေးတယ်အဲ့တော့ပထမဆုံးတွေ့ဆုံပွဲမှာဒေါက်အောင်ဆန်းစုကြည်ဘက်ကတင်ပြတဲ့အချက်နှစ်ချက်ကိုကျွန်တော်ပြောနိုင်ပါတယ်အဲ့ဒီတင်ပြတဲ့အချက်နှစ်ချက်ကနံပါတ်1အချက်ကမြန်မာနိုင်ငံအရေးအားတိုင်းရင်းသားတွေမပါဘဲနဲ့မပြီးဘူးတိုင်းရင်းသားနဲ့သုံးမွေဆိုင်ဆင်းလို့ပဲလိုအပ်တယ်ဆိုတာတစ်ချက်ဒုတိယတစ်ချက်ကကျွန်တော်တို့ road map ခုနှစ်ချက်ဟာအများပါဝင်နိုင်တဲ့အလုံးပါဝင်နိုင်တဲ့အခြေအနေဖြစ်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ကိုစတင်ပြီးတော့တင်ပြဆွေးနွေးထားတယ်ဆိုတော့တောင်းဆန်းစစ်ကြီးကပြောပြပါတယ်နောက်တစ်ခုကျွန်တော်ပြောပြနိုင်တာကသတင်းစာရှင်းလင်းပွဲမှာအစိုးရဘက်က2009မှာပါတဲ့အချက်လေချက်နော်အဲ့ဒီလေချက်နဲ့ပတ်သက်ပြီးတော့ဆန်းစုကြည်မတုတ်ပြန်ဘူးလို့ပြောကြတာမှားတယ်တဲ့တုတ်ပြန်ပြီးပြီးအဲ့ဒီတုတ်ပြန်ချက်ကိုမတုတ်ပြန်ဘူးလို့ပြောတဲ့အတွက်တော့သူဒီဥစ္စာနဲ့ပတ်သက်ပြီးတော့ဥအောင်ကြီးကိုဆွေးနွေးတယ်လို့ဆိုတော့အသိပေးပါတယ
်ဟုတ်ကဲ့ဒါအခုဆွေးနွေးပွဲမှာတော့ဆန်းစုကြည်ကပြောတာအဲ့လိုလား
အခုဒီနေ့ပြောပြတဲ့အထဲမှာအဲ့ဒီအချက်ပါတ
ော့ဆန်းစုကြည်ကတုတ်ပြန်ပြီးပြီလို့ပြောတော့တော့ဆန်းစုကြည်ကဘလို့ပုံစံနဲ့မြန်တုတ်ပြန်တယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီအချက်လေးချက်နဲ့ပတ်သက်ပြီးတော့မိမိဆောင်ရွက်ခြင်းမရှိတဲ့ဟာကိုစွန့်လွတ်ဖို့ဆိုတာဘယ်တော့မှဘယ်လိုမှမဖြစ်နိုင်ဘူး။ဒါပေမဲ့ဒီစိုးရိမ်စရာလို့ထင်တဲ့ဒီအချက်လေးချက်ကိုအစိုးရနဲ့ဒေါက်တာစုကြည်ကပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်။ဒီလောက်တော့သိပါတယ်ခင်ဗ
ျ။အခုဆွေးနွေးပွဲကိုကြည့်မယ်ဆိုလို့ရှင်ဆရာအနေနဲ့ကြည့်အလားအလာကိုရောဘယ်လိုများမြင်မိတယ်လဲမျှော်လင့်မိတယ်လဲခင်ဗ
ျ။ကျွန်တော်တို့အခုအလားအလာကသိပြီးတိမ်မွေ့ချောမွေ့နေတဲ့အနေအထားမျိုးကိုမတွေ့ရဘူးရှေ့ဆက်ပြီးတော့တိုးတက်မဲ့အရင်းလက္ခဏာလည်းကျွန်တော်တို့မတွေ့ရသေးဘူးဒါကြောင့်နိုင်ငံရေးရဆောင်ရွက်ပွဲရတွေကဆက်လက်ဆောင်ရွက်ရမယ်လို့ဒေါ်စန်းစုကြည်လည်းပြောလိုက်ပါဆွေးနွေးချက်တွေကတိုးတက်မှုမရဘူးတချို့အချက်တွေမှာလည်းအပြေတွေကမထွက်ဘူးဒီလိုအခြေအနေကအားအကျဉ်းစရာမရှိဘူးလို့ပြောတာပါ
နောက်ထပ်တွေ့ဖို့အစီအစဉ်အဲ့ဒါတွေပါတယ်ရောသူတို့ဘက်ကပြောတာရှိလားဆိုတာဘက်ကနေ
အဲ့ဒါမရှိပါဘူးကျွန်တော်တို့လည်းအဲ့ဒီနောက်တွေ့ဖို့အခြေအနေကိုမသိရသေးပါဘူ
းဒေါန်ဆန်းစုကြည်ရဲ့ကျမကြီးအခြေအနေရောဘယ်လိုရှိပါလဲခင်ဗျအ
မ်ကျွန်တော်တို့မြင်တာကတော့ခန္ဓာကိုယ်စိတ်ရောအကုန်လုံးကောင်းပါတယ်ကျန်းကျန်းမာမာပါ
ဒေါန်ဆန်းစုကြည်ကအကောင်းဆုံးကိုမျှော်လင့်ပါလိအဆိုးဆုံးကိုပြောပြချင်တာဆိုတာကရော
ဟုတ်ကဲ့ဒါကဒေါန်ဆန်းစုကြည်နေနဲ့ပြည်သူလူထုကိုမှားလိုက်တဲ့ message ပါကျွန်တော်တို့အကောင်းဆုံးကိုမျှော်လင့်တယ်လို့အဆိုးဆုံးကိုလည်းမျှော်လင့်ထားရမယ်ဆိုတော့ဗိုလ်ချုပ်အောင်ဆန်းရဲ့မိကုံးမှာအကောင်းဆုံးချက်ကိုကိုးကားပြီးတော့မှာလိုက်တာပါ
ဆရာတို့တွေ့တာအလုံးမင်းနဲ့90လောက်ကြာတယ်ဆိုတော့လေအထက်ပို့ပြီးတော့များဆရာပြောနိုင်တာများရှိသေးလားဒေါ်အောင်ဆန်းစုကြည်ကမှာလိုက်တာပဲ
အများကြီးဆိုတော့ကျွန်တော်မှတ်မိတဲ့လောက်တော့သူကအဲ့ဒီလိုပြည်သူလူထုကို message ပေးတယ်လို့ကျွန်တော်တို့အဖွဲ့ဝင်တွေလည်း message ပေးတယ်အဖွဲ့ဝင်ပေးတဲ့ message ကတော့အဖွဲ့ဝင်တွေတညာခံစိတ်ဓာတ်နဲ့ဆောင်ရွက်ခဲ့တာတွေကိုသူစီမံပြုတဲ့အကြောင်းသူဘယ်တော့မှမမေ့တဲ့အကြောင်းနောက်တစ်ခုကအဖွဲ့ချုပ်ကစီစီအဖွဲ့ကလှုပ်ဆောင်တာမှန်သမျှဘယ်ဟာကိုမဆိုသူလက်ခံနိုင်သည်ဖြစ်စေလက်မခံနိုင်သည်ဖြစ်စေရှေ့ကကာသင့်တဲ့အခါကာမယ်နောက်ကတွန်းလင်းတဲ့အခါတွန်းမယ်လှုပ်ဆရာရှိတာကိုလှုပ်ကြဖို့ပဲဒီလိုပြောကြပါပါတယ
်တဘောကတော့ဒေါန်ဆန်းစုကြည်ကCC ရဲ့ဆုံးဖြတ်ချက်နဲ့ဥဆောင်မှုတချို့နေရာမှာပါတီဝင်တွေအနေနဲ့သဘောမတူဘူးဆိုရင်တော့မှဒီဆုံးဖြတ်ချက်နဲ့ဥဆောင်မှုနောက်ကိုလိုက်ရမယ်လို့ဆိုတဲ့သဘောပြောတာလား
ဟုတ်ကဲ့ဒီလိုသဘောလည်းဖြစ်တယ်သူကိုယ်တိုင်ကပါတီနဲ့တစည်းတလုံးနဲ့ရှိတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ
်လူလူကလည်းစိတ်ဝင်စားနေကြတော့လေ
ဟုတ်ပါတယ
်လူလူကိုဒေါန်ဆန်းစုကြည်မှားတာကြားတာကိုနောက်ထပ်များပါတီများရှိသေးလဲအ
ဲနောက်တစ်ခုကဒေါန်ဆန်းစုကြည်ဆွေးနွေးတဲ့အထက်မှာအဲပြည်သူလူလူကဒီထက်အဲနင်နာခံမှုမဖြစ်နိုင်ဘူးအချိန်နဲ့အကြာကြီးဆွဲပြီးတော့လုပ်နေကြလို့မရဘူး အပြောင်းလဲကလို့ဖြစ်ကိုဖြစ်ရမဖြစ်လို့ရှိရင်ပြည်သူလူထုကဒီနေ့ဘက်နင်းလာတော့မှာပဲလို့ဒီလိုပြောသွားပါတယ
်ဆွေးနွေးပွဲအပေါ်မှာဆရာအနေနဲ့ရှေ့လာလာဘယ်လိုများသုံးသပ်ပါတယ်လဲလို့မေးတော့ဆရာလည်းဖြစ်ပြီးသွားပြီအဲ့တော့ဒေါ်ဆန်းစုကြည်ကရောဘယ်လိုများရှေ့လာလာကိုတွတ်တယ်ဆိုတဲ့အကြောင်းဆရာတို့ပြောတယ်
ဒေါ်ဆန်းစုကြည်နေနဲ့ကတော့အခုဆွေးနွေးလာတဲ့များအထဲမှာကျွန်တော်တို့မပြေလည်တာတွေတော်တော်များများရှိနေတယ်ဟိုဖြည့်ရှင်းလို့မရတဲ့ပြဿနာတွေရှိတယ်သို့တော်လည်းပဲဒေါ်ဆန်းစုကြည်နေနဲ့ဖြည့်ရှင်းလို့မရတဲ့ပြဿနာကိုဖြည့်ရှင်းဖို့နီလန်သစ်တွေရှာပြီးဆောင်ရွက်နေတယ်ဆိုတာဟာတော့ကျွန်တော်ပြောနိုင်တယ်သူလည်းဒီနေ့ဆွေးနွေးတယ်အဲ့ဒါဘာလဲလို့ဆိုတော့ကျွန်တော်တို့ဆွေးနွေးနေစမှုတို့ကြောင့်ပြောလို့မရသေးပါဘူးကျွန်တော်ဆိုလိုတာကဒီလမ်းကသွားလို့မရရင်ရတော့ဒီလမ်းကနေသွားမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့မလျှော့တဲ့စိတ်ဓာတ်နဲ့လုပ်နေတယ်ဆိုတာကျွန်တော်ပြောနိုင်ပါတယ
်ဒေါ်ဆန်းစုကြည်ကိုပြန်လွတ်ပေးမဲ့အလားအလာကိုဆရာမြင်မိလားအ
ဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမတွေ့ဘူးဒီနေ့ကျွန်တော်တို့လည်းဆွေးနွေးတာမပါဘူ
းအပြင်မှာဖြစ်နေတဲ့အခြေအနေအားလုံးနဲ့ပတ်သက်လို့ရောဒေါ်ဆန်းစုကြည်ကသတင်းအဆက်ပြတ်မှုရောရှိသလားဆရာ
အဲကျွန်တော်အကုန်လုံးကိုသူခြုံမိပါတယ်အပြင်မှာဖြစ်နေတဲ့သတင်းတွေအသေးစိတ်တိကိုသူခြုံမိပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီနဲ့ပတ်သက်လို့ရောဒေါ်ဆန်းစုကြည်ကဘာပြောသေးလဲခင်ဗျ
ဒေါ်ဆန်းစုကြည်ကမစ္စတာဂမ်ဘာရီနဲ့ပတ်သက်ပြီးတော့ပြီးကြတော့မပြောဘူးဗျသူပြောတဲ့ဟာတော့နိုင်ငံတကာရဲ့အဆိုင်ဝိုင်းရဲ့မြန်မာနိုင်ငံပေါ်မှာအလေးထားဆောင်ရွက်ပေးတာမှန်လို့မြောက်သူ့အနေနဲ့တံပိုးထားတယ်ဆိုတာပြောပါတယ်